စင်္ဂလာညနေခင်းမှတော်တာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဩဂုတ်လ23ရက်တနင်္လာနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရူကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္လာနေ့ညနေပိုင်းအစီအစဉ်တွေကိုကျမအများသိစင်အောင်ကတာဝန်တင်ဆက်ပေးသွားမှာပါရှင
်။မင်္ဂလာပါရှင်ကျမခင်ဆိုးဝင်းပါ။ဝါရှင်တန်မြို့တော်မှာမနေ့ကကျင်းပခဲ့တဲ့ဒီပြူကျူးစီကြီးစိုးရေးဝါရီရွေရဲ့အင်မီရောရှိဆန္ဒပြပွဲဟာတိတ်ရုံးရင်းဆက်ခတ်မဖြစ်ခဲ့ပဲပြီးဆုံးခဲ့ပါတယ်။မလေးရှားဝန်ကြီးချုပ်မဟာတီးယာမိုဟာမက်ကမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေကိုနှိပ်ကွပ်နေတာနဲ့ပတ်သက်ပြီးပြစ်တင်ရှုံချလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေစက်တင်ဘာလကျရင်ပျုံယမ်းမြို့တော်မှာတွေ့ဆုံဆွေးနွေးမယ်လို့နှစ်နိုင်ငံကတာဝန်ရှိသူတွေကကြေညာလိုက်ပါတယ်။ဒီသတင်းတွေကိုကိုရရန်နိုင်နဲ့အတူကြေညာပေးမှာပါရှင်
။ဟုတ်ကဲ့ပါရှင်။ဒီညနေခင်းထုတ်လွှင့်ပေးမယ့်ထိတ်တန့်ရောက်သတင်းမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးရဲ့လေးရက်ကြာမြန်မာနိုင်ငံခီးစဉ်တွင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတိဆောက်ကျန်နေတဲ့စခန်းတွေအပိတက်ဆောက်ဖို့ကတိပေးခဲ့တယ်လို့မြန်မာနိုင်ငံဘက်ကဒုက္ခတွေပြန်လည်လက်ခံရေးပြင်ဆင်ထားတဲ့အခြေအနေတွေကိုပြသခွင့်ရခဲ့တယ်လို့ပြောပါတယ်
။အဓိကအပြင်တော့ကျွန်တော်တို့ဘက်ကဆောင်ရွက်ထားတဲ့ဟာဟိုရှင်းပြနိုင်ခဲ့တဲ့အပြင်သူတို့ဘက်ကမဆောင်ရွက်သေးတဲ့ကိစ္စရပ်တွေကိုဆောင်ရွက်ဖို့လည်းကျွန်တော်တို့တိုင်တွန်းညှိနှိုင်း
နိုင်ငံရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူပြောသွားတာပါ။နောက်ပိုင်းမှာပြည်စုံကိုနားဆင်ရပါမယ်။ဒီသတင်းနဲ့အတူနားဆင်ကြရမှာကတော့68နှစ်မြောက်ကရင်အာဇာနည်နေ့အခမ်းအနားတွေဒီနေ့အေယာဝတီတိုင်းတွင်ကျင်းပခွင့်အာဏာပိုင်တွေကပိတ်ပင်ခဲ့တဲ့အကြောင်း American ပြည်အောင်စု Virginia ပြည်နယ်မှာမနေ့ကအမျိုးသားရေးဝါဒီတွေရဲ့လူပြူကြီးစိုးရေးဝါဒဆန္ဒပြပွဲတွေအကြောင်းစားတဲ့သတင်းလွှာတွေကိုစူးစီးတင်ပြပေးမှာပါအခုအရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဒေါခင်စိုးဝင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ရှင
်ဝါရှင်တန်မြို့တော်မှာစနေနေ့တနင်္ဂနွေနေ့ကလူပြူကျူးကြီးစိုးရေးဝါဒီတွေနဲ့တန်ဖြန်ဆန္ဒပြသူတွေကမတူညီတဲ့တောင်းဆိုချက်တွေကိုထုတ်ဖော်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူလူပြူကျူးစိုးရေးဝါဒီနှစ်ဒါဇင်လောက်ထဲမှာတချို့ကမျက်နှာဖုံးတွေတတ်ထားကြပြီးအမေရိကန်လမ်းတွေကိုကင်ဆောင်ကအင်မီရိုရှိကလက်ဖက်ရဲပန်းချံထဲမှာဆန္ဒပြခဲ့ကြတာပါလူပြူကျူးစိုးရေးဝါဒီတွေဆန္ဒပြပွဲစတင်မယ်လို့တရားဝင်ကြေညာထားတဲ့တနင်္ဂနွေနေ့ညနေ 9:00 ခွဲမတိုင်ခင်မှာပဲဆန္ဒပြပွဲအဆုံးသတ်ခဲ့နိုင်ခဲ့ပါတယ်လူပြူတွေရဲ့ရပိုင်ခွင့်လို့နာမည်ပေးထားတဲ့ဆန္ဒပြပွဲကိုကမကထပြုလုပ်တဲ့ Jason Kessler ကတော့အင်မီရိုရှိပန်းချံမှာဆန္ဒပြခွင့်တောင်းခံခဲ့ပြီးလူတရာကနေ400အထိဇာရောက်အင်အားပြမယ်လို့ခန့်မှန်းခဲ့ပါတယ်။ဒါပေမဲ့ John Kessler နဲ့လူပြူကြီးစိုးရေးဝါဒီ20ကျော်လောက်ပဲရှိပြီးတော့ရဲလုံယုံရေးတွေခြံရံပြီးအင်မီရိုရှိကိုချီတက်ခဲ့ပါတယ်။အင်မီရိုရှိမှာပဲယာနဲ့ချီတဲ့အမောတရားစန့်ကျင်ရေးတံပြန်ဆန္ဒပြသူတွေကလူမျိုးအသားရံခွဲခြားမှုကိုစန့်ကျင်တဲ့ဆိုင်းဘုတ်မျိုးစုံကိုဖွင့်ရန်ပြီးဆန္ဒပြခဲ့ကြပါတယ်။တံပြန်ဆန္ဒပြသူတွေကအမေရိကန်ပြည်အောင်စုဟာလူတစုအတွက်မဟုတ်ပဲလူအလုံးအတွက်ဖြစ်ပြီးဖက်စစ်အာဏာရှင်ဝါဒကစိန်ခေါ်နေတယ်လို့ပြောဆိုလိုက်ပါတယ်ရှင်။
လုံခဲ့တဲ့သတင်းနှစ်ပတ်နီးပါးက VOA မန်ရင်းဌာနရုပ်သံတိုက်ရိုက်ထုတ်လွှင့်မှုအစီအစဉ်တစ်ခုမှာတွေ့ဆုံမေးမြန်းနေတဲ့အချိန်တရုတ်အာဏာပိုင်တွေကဖမ်းဆီးခေါ်ဆောင်တာခံခဲ့ရတဲ့အငင်းသားတရုတ်ပါမောက်ခကိုအခုအိမ်ပြန်ခွင့်ပေးလိုက်ပြီဖြစ်ပါတယ်။ဒါပေမဲ့လည်းသူ့ကိုလုံခြုံရေးတင်းတင်းကြပ်ကြပ်ချပြီးစောင့်ကြည့်နေတဲ့အကြောင်းသူနဲ့ရင်းနှီးတဲ့မိတ်ဆွေတွေက VOA ကိုဒီကနေ့ပြောပါတယ်။အသက်84နှစ်ရှိဖြစ်တဲ့ပါမောက်ခစွန်ဝန်ကွန်းကသူ့ဘေးမတီရမခအိမ်ပြန်ရောက်နေပြီဆိုတာကို VOA ကိုဆက်သွယ်အတည်ပြုဖို့သူ့ရဲ့မိတ်ဆွေတွေကိုပြောခဲ့တာပါ။လုံခြုံရေးအရှိတွေကသူ့အိမ်ကိုရှာဖွေပြီးလက်ကိုင်းမိုဘိုင်းဖုန်းတွေအိမ်ဖုန်းနဲ့ကွန်ပျူတာကိုပါတင်စီသွားခဲ့တဲ့အကြောင်းကိုလည်းစွန်ဝန်ကွန်းကသူ့မိတ်ဆွေတွေကိုပြန်ပြောပြခဲ့ပါတယ်။သူ့ရဲ့လူမှုကွန်ရက်အကောင့်တွေကိုလည်းပိတ်ပစ်ခဲ့တယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့တရုတ်အာဏာပိုင်တွေကတော့တစုံတရာမှတ်ချက်ပေးပြောဆိုဖို့ညှိစုထားပါတယ်။စွန်ဝန်ကွန်းဟာတရုတ်ဆိုရရဲ့နိုင်ငံရေးအခြားအကူအညီတွေနဲ့အာဖရိကဒေသတွင်တရုတ်နိုင်ငံရဲ့တဏ္ဍာရေးရနီးပြွာတွေကိုဝေဖန်ခဲ့သူဖြစ်သလို VOA Mandarin ရုပ်သံရဲ့ Issue and Opinion အစီအစဉ်မှာတယ်လီဖုန်းကနေတဆင့်တိုက်ရိုက်တွေ့ဆုံမေးမြန်းနေတဲ့အချိန်အာဏာပိုင်တွေရဲ့ဖမ်းဆီးတာကိုခံခဲ့ရတာပါသူကိုဘေးဒုက္ခမပေးဘဲပြန်လွတ်ပေးဖို့ဆယ်စုနှစ်တည်နဲ့ချီသူစာစင်ကြားပို့ချခဲ့တဲ့တရုတ်ရှန်နောင်းတက္ကသိုလ်ကကျောင်းသားဟောင်း150ကျော်ကတာဝန်ရှိသူတွေထံကိုအိတ်ဖွင့်ပေးစာပေးပို့ပြီးတဲ့နောက်ပမောက္ခဆောင်ဝန်ကပြန်လွတ်လာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
မလေးရှားဝန်ကြီးချုပ်မဟာတီးယာမိုဟာမက်ကသူ့အစိုးရလက်ထက်မှာအကျွေးတန်နီယာကလွတ်မြောက်အောင်အရင်အစိုးရလက်ထက်ကသဘောတူခဲ့တဲ့တရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုနဲ့ဆောက်လုပ်မဲ့အခြေခံအဆောက်အုံစီမံကိန်းတွေကိုပယ်ဖျက်ပစ်ဖို့ကြိုးစားမယ်လို့ဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်အကြီးအကျယ်မတရားနှိပ်စက်နေတယ်လို့လည်းဖြစ်တင်ဆုံးချလိုက်ပါတယ်။လွန်ခဲ့တဲ့3လကမလေးရှားရွေးကောက်ပွဲအနိုင်ရခဲ့တဲ့အသက်63နှစ်အရွယ်ဝန်ကြီးချုပ်မဟာတီးယာမိုဟာမက်ဟာမကြာမီသူ့ရဲ့ပထမဆုံးတရုတ်ပြည်ခီးချင်း ပြည်ချစ်ကြီးရဲ့ခီးစဉ်မတိုင်မီအေပီသတင်းဌာနနဲ့တွေ့ဆုံဝင်ညံကမှာအခုလိုပြောဆိုလိုက်တာပါတရုတ်နိုင်ငံနဲ့ချစ်ကြီးရဲ့ကိုဆက်လက်ထိန်းထားမှာဖြစ်တယ်လို့မလေးရှားအတွက်အကျိုးရှိမဲ့စီမံကိန်းတွေအတွက်ဆိုရင်တရုတ်ရဲ့ယင်းနှိမ့်ညွှန်တာမှုကိုလည်းကြိုးစားမှာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ဝန်ကြီးချုပ်ဟောင်းနာဂျစ်ရာဇာလက်ထက်ကတရုတ်နဲ့သဘောတူခဲ့တဲ့မလ Mahathir Mohamad ka ASEAN ye tacha naingan piri ye go wun yang ma sephet ba wu so de mu go tutu ke ke pit be pi myama naingan ga rohingya re po nait kut da ne patte pi yin je de naingan re ha dilo nu ni ne pyu mu da ma hoh pu lo wei ban lai ba de naingan daw taimin ga pauko daw san su ji ha di nait kut mu re go ta si wo pyet kwet de apaw ma le sait pyet mi de a chang ne tia nyat da yin ne lu khwe ye go le sa lai na go Mahathir Mohamad ka tai twon lai ba de shin
မြန်မာပြည်ဆိုင်မှုအငြင်းပွားနေတဲ့တောင်တရုတ်ပင်လယ်တွင်မာတီယုတ်ဆွေရကဆေးရတိဆောက်ပြီးနိုင်ငံငယ်လေးတွေကိုသတိပေးခဲ့ပြီးနောက်လူလူဆက်ဆံရေးလှုပ်ဆောင်နေတဲ့လှုပ်ဆောင်တဲ့အနေနဲ့အဲ့ဒီမာတီယုတ်ဆွေရကပထမဆုံးအကြိမ်ဖြစ်တဲ့ရှာဖွေခဲ့တဲ့ရေးတင်မော်ဒဇင်ကိုနေရာချထားလိုက်ပါတယ်တရုတ်နိုင်ငံရဲ့ပို့ဆောင်ရေးဝန်ကြီးဌာနကစောက်စီရက်စကျူတရားတဆ၅လို့ခေါ် ဒါပြရဟယင်စင်းနိုင်တဲ့နေရာလဲပါတယ်လို့ရှင်းသွားသတင်းအေဂျင်စီကပြောပါတယ်အဲ့လိုမျိုးနောက်ထပ်ရေးရင်တွေကိုလည်းထပ်ပြီးတိစောက်သွားမှာဖြစ်တယ်လို့ပြောပါတယ်တရုတ်နိုင်ငံပို့ဆောင်ရေးဝန်ကြီးဌာနရဲ့ရှာဖွေကိစ္စရေးဌာနအနေနဲ့တောင်တရုတ်ပင်လယ်အတွင်းမှာစီးရေးပင်စင်မှုတွေလုတ်ပြီးတခြားနိုင်ငံတွေကိုဒေါသထောက်အောင်လုပ်ခဲ့ပြီးတော့အခုလိုလုတ်တာဟာအမြင်ကောင်းအောင်လုတ်တာသာဖ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1683မြောက်ဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ရဲ့တနင်္လာနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရှင်မြောက်ကိုရီးယားနဲ့တောင်ကိုရီးယားနိုင်ငံကခေါင်းဆောင်တွေမြောက်ကိုရီးယားနိုင်ငံရဲ့မြို့တော်ပျုံယမ်းမှာလာမယ့်လအတွင်းတွေ့ဆုံကြဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားအကြားစစ်မဲ့ဆောင်ကပန်မွန်ဂျုံရွာကလေးမှာနှစ်နိုင်ငံစစ်ညင်ကိုယ်စားလှယ်တွေဒီကနေ့တနင်္လာနေ့မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးအခုလိုကြေညာလိုက်တာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အင်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့နှစ်ဦးရှေ့လမှာတွေ့ဆုံဖို့ရှိရဆိုတာအတည်ပြုပေမဲ့ရဲ့အတိအကျကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ကင်ဂျွန်အွန်နဲ့သမ္မတမွန်တို့ဟာအဲ့ဒီပန်မွန်ဂျုံမှာဧပြီလတုန်းကတမိုင်းတွင်နဲ့ပထမအကြိမ်ထိပ်သီးစည်းဝေးပွဲအဖြစ်တွေ့ဆုံခဲ့ကြတယ်လို့မေလအတွင်းမှာလည်းဒုတိယအကြိမ်ထပ်ပြီးတွေ့ဆုံခဲ့ကြပါသေးတယ်။အခုလိုကြေညာလိုက်တယ်လို့စက်တင်ဘာလမှာစက်တင်ဘာလမှာခေါင်းဆောင်တို့တွေ့ဆုံပြကြမယ်ဆိုရင်သမ္မတမွန်ဂျေအင်ဟာပြည်ဝမ်းမြို့တော်ကိုပထမဆုံးပြရောက်မယ်တောင်ကိုရီးယားသမ္မတတဦးဖြစ်လာမှာပါ။တောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာဒီနှစ်ဖေဖော်ဝါရီလကကျင်းပခဲ့တဲ့ဆောင်းရာသီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားအကြမ်းသမားတွေရှင်ပြိုင်ဖို့ကင်ဂျုံအင်းရဲ့ကမ်းလှမ်းချက်ကိုသမ္မတမွန်ဂျေအင်လက်ခံခဲ့ပြီးတဲ့နောက်ပိုင်းနှစ်နိုင်ငံတန်ကင်းတမန်ကင်းလမ်းပွင့်ခဲ့တာဖြစ်ပါတယ်။အခုလိုတောင်နဲ့မြောက်နှစ်နိုင်ငံခေါင်းဆောင်တွေဇက်ထိုက်ဆိုသလိုတွေ့ဆုံကြတာဟာပြီးခဲ့တဲ့ဇွန်လတုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျုံအန်တို့ရဲ့တမိုင်းဝင်တွေ့ဆုံဆွေးနွေးပွဲနဲ့လည်းဆက်ဆံနေတယ်လို့ဆိုရမှာပါ။သမ္မတထရမ့်နဲ့ကင်ဂျုံအန်တို့ဇွန်လတွေ့ဆုံပွဲမှာမြောက်ကိုရီးယားကနျူကလီးယားလက်နက်တွေဖျက်သိမ်းပြပမယ်ဆိုတဲ့ပိတ်မီးယာလှတဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံကမြောက်ကိုရီးယားနိုင်ငံနဲ့ခီးသွားလုပ်ငန်းတွေတိုးချဲ့ပြီးတော့ပြန်လည်ဆက်သွယ်ဖို့စီစဉ်နေပါပြီ။မြောက်ကိုရီးယားကနျူကလီးယားလက်နက်တွေကိုမဖြတ်သိမ်းမချင်းအမေရိကန်ရဲ့စီးပွားရေးပိတ်ဆို့မှုတွေကိုဆက်လက်ချမှတ်ထားစေဖြစ်ပေမဲ့တိုးတက်မှုရှိခဲ့ရင်ပိတ်ဆို့မှုကိုအရေးပေါ်ရုပ်သိမ်းနိုင်တာကြောင့်နိုင်ငံခြားခီးသွားလုပ်ငန်းတွေတိုးချဲ့နိုင်ရေးစီစဉ်နေတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့အင်ချုံစိတ်ကန်းအာဏာပိုင်အဖွဲ့ကလည်းတောင်နဲ့မြောက်ကိုရီးယားနိုင်ငံကစိတ်ကန်းတွေကိုလာရောက်လည်ပတ်ကြမယ်။နိုင်ငံခြားကတင်းပေါ်တွေလွယ်ကူချုံးမွေ့စေဖို့အတွက်စီစဉ်နေတယ်လို့ဒီကနေ့တင်လာနေ့မှာကြေညာခဲ့ကြောင်းရုပ်ဟတ်သတင်းအေဂျင်စီကပြောပါတယ်။ ကျွန်တော်တို့ရနိုင်ငံရဲ့အကြီးဆုံးခီးတင်သင်္ဘောစိတ်ကိုအင်ချုံမှာရှင်းနေကြရင်ဖွင့်နေသားမှာလည်းဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့ဝန်ဆောင်ကမ်းခြေမျိုးကိုတော့ရောက်လက်ပတ်အပါဝင်တောင်ကိုရီးယားနိုင်ငံရဲ့ခီးအပျော်သီးတင်္ဘောလုပ်ငန်းကိုတိုးချဲ့ခြင်းအဖြစ်ရှေ့မြောက်အာရှဒေသကိုကမ္ဘာလှည့်ခီးသွားတဲ့အဓိကလာရောက်တဲ့နေရာဖြစ်အောင်လုပ်နိုင်တယ်လို့လော်ဒီခီးသွား
Naziga, Kunyu, Nisan Gabi, Nelsoma, Europa, Gazi, Puetuga, Timoriga, Turugo, Tripi, Tauja Niga, Getting Elu, Nere Pinle doing Tauting Gazare, Shipjan Duka, Deriga, Dikazi, Puegu, Piovare, Pinle, Ma, Duka Yam Nire, Turigo, Kunyame, Sure, Chigan Sigbi, Piola Nibu Yarelu, SOS Mediterranean, Corde, Gazi, Puega, Piosu like Pare.
อุรอปาเรโกมวยผู้จุ้ซาดูริโกหันตาผู้ลุ้ซองเนี่ยซวยยาริเยมูบาราริกาทุกข์ย่อมเนี่ยปิดาพิเนกขันริโกปู่ปี้ทุกข์ขันซายาอองอันเนี่ยเนี่ยตรุเยขี้จังโกปู่ปี้จัดตองออกลุ้ลีราโลเลเปียวจาบาริชิงไต้หวันก็เซยงตะคูมาดิกะนี้มีหลองราจองลูโกอูเตซงมิรอ 35
အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလေ radio တိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုပထမဆုံးမြန်မာနိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ် Bangladesh နိုင်ငံသားကြီး ဝင် ကြီးရဲ့၄ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်း Bangladesh နိုင်ငံဘက်ကတိစောက်ဖို့ကြံရှိနေတဲ့စခန်းတွေအပြီးသက်အောင်စောက်ဖို့ဂရုပေးခဲ့တယ်လို့မြန်မာနိုင်ငံဘက်ကဒုက္ခသည်ပြန်လည်လက်ခံရေးပြင်ဆင်ထားတဲ့အခြေအနေတွေကိုလည်းပြသခွင့်ရခဲ့တဲ့အကြောင်းမြန်မာအစိုးရဘက်ကပြောပါတယ်။တချိန်တည်းမှာအာဆာအကြမ်းဖက်အုပ်စုနဲ့နယ်စပ်တလျှောက်မူရစီဝါရောင်းဝယ်ဖောက်ကားမှုတွေကိုတိုက်ဖျက်ဖို့သဘောတူညီခဲ့တယ်လို့လည်းဆိုပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်။
တနင်္ဂနွေနေ့ကပြီးဆုံးသွားခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးအဘူဟာဆန်မိုဟာမက်အလီရဲ့မြန်မာနိုင်ငံကိုလေးအကြာခီးကျင်တွင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူဒုက္ခသည်တွေကိုပြန်လည်လက်ခံယူအစီအစဉ်တွေနဲ့ပတ်သက်လို့မြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပါတယ်ဒီတစ်ခါဆွေးနွေးရမှာတော့အရင်တစ်ခါကလာရောဂါကြီးမရှိရတဲ့အခြေအနေအလုံးက ရုပ်ဘက်ကအရင်တော့လာရောက်ခဲ့တယ်မရှိတဲ့ချက်တွေပါဆိုတော့ဥပမာအပြင်ဆိုရင်ကျွန်တော်တို့ဘက်ကပြန်လည်လက်ခံရင်စကန်နှစ်ခုဒါစကန်တစ်ခုဟာဒါကျွန်တော်တို့ဒီနိုဝင်ဘာလရတဘောတူတဲ့ဟာကိုကျွန်တော်တို့အကောင့်ထဲပေါ်ကြတာပါသူတို့ဘက်ကဒီနေဆက်မှာစကန်၅ခုဟာခုမှတစ်ခုပဲပြီးပါသေးတယ်ဒါကျန်တဲ့တစ်ခုဟာဆောက်လက်စနောက်၃ခုကလုံးဝမဆောက်ရသေးပါဘူးဒါတွေကကျွန်တော်တို့ခုဒီအစည်းအ ြင်သူတို့ဘက်ကမဆောင်ရွက်သေးတဲ့ကိစ္စရပ်တွေကိုဆောင်ရွက်ဖို့လေကျွန်တော်တို့တိုင်းတွင်းညီညွတ်ရရှိခဲ့တာပါ။နောက်ကျွန်တော်တို့နဲ့သူတို့ဘက်ကြားထဲမှာကျွန်တော်တို့လက်ခဲတင်းတင်းဖြစ်နေတဲ့ကိစ္စရပ်ကလေးတွေကိုအဖြေချဆောင်ရွက်နိုင်ခဲ့ပါတယ်။နောက်ပြင်ကျွန်တော်တို့ဝန်ကြီးအဆင့်ကျွန်တော် hotline ကျွန်တော်တို့စတင်ဆောင်ရွက်ဖို့သဘောတူညီခဲ့ပါတယ်။နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့ဒီ joint working group ပေါ့လေကျွန်တော်တို့ပူးရဲလုပ်ငန်းဖွဲ့မြန်မာဘက်ကပူးရဲလုပ်ငန်းဖွဲ့ကိုဒီကော့ဘဇာကိုလာမယ့်အောက်တိုဘာလမှာလာဖို့သူတို့ဖိတ်သွားပါတယ်။အဲ့တော့ကျွန်တော်တို့အနေနဲ့လည်းသူတို့ဘက်ကစကားနေကျွန်တော်တို့နောက်ဒီစကားနေမှာရှိတဲ့လူတွေနဲ့သွားပြီးတော့တွေ့ဖို့လို့အတွက်သူတို့စီစဉ်ပေးမှာဖြစ်ပါတယ်။ဒါကြအပြင်ကျွန်တော်တို့ဒီနှစ်ဖက်ကျွန်တော်တို့ကသူတို့ဘက်ကဆောက်လုပ်ဖို့ကြံနေတဲ့စကားနေသူတို့ဆောက်ဖို့ကတိကဝတ်ပြုသွားပါတယ်။ဒါကကျွန်တော်တို့ဒီအစည်းအဝေးရဲ့ထူးခြားချက်ရလဒ်တစ်ခု
အာဆာကျန်းဖက်အဖွဲ့အပြင်နေဆက်တလျှောက်မွေးစည်းဝါရောင်းဝယ်ရာတွေကိုပူးပေါင်းတိုက်ဖြတ်ဖို့သဘောတူညီခဲ့တယ်လို့ဦးမြင့်သူကစက်ပြောပါတယ
်။သူတို့ဘက်ကနေဒါကိုကျွန်တော်တို့ဒီအများဆုံးအရေးယူဆောင်ရွက်သွားဖို့သဘောတူညီခဲ့ပါတယ်။နောက်တစ်ခုကအာဆာကျန်းဖက်တင်ပေါ်ပါဦးဒီသူတို့နိုင်ငံမှာလည်းဒီအကျန်းဖက်မှုကိုသူတို့ကြုံချပါတယ်။ဒါအပြင်ကျွန်တော်တို့နေဆက်မွေးတလျှောက်မှာမွေးစည်းဝါတရားမဝင်ရောင်းဝယ်ဖောက်ခါမှုဒါတွေကိုလည်းကျွန်တော်တို့ပူးပေါင်းတိုက်ဖြတ်သွားဖို့ကျွန်တော်တို့သဘောတူညီခဲ့ပါတယ်။
ဒါအပြင်နိုင်ငံရေးဝန်ကြီးအဘူဟာဆန်မိုဟာမက်အလီဟာရခိုင်ပြည်နယ်ကိုတွားရောက်ပြီးဒုက္ခသည်ပြည်နယ်လက်ခံရေးစခန်းတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်။
ကျွန်တော်ငယ်နေကြနေဆက်ခြံစည်းရုံးမှာခေလုံနေတဲ့ဒုက္ခသည်တွေမူရင်းနေရတဲ့ကိုပြန်သွားနိုင်အောင်ကူညီပေးဖို့အကူအညီပေးနေတာတွေကိုထိန်းပေးဖို့တောင်းဆိုခဲ့တယ်လို့ဦးမြင့်သူကပြောပါတယ်။အချိန်ထဲမှာပဲကျွန်တော်တို့ဒီ ICRC
ဘက်ကနေပြင်းနေတဲ့ဟာတွေသူတို့ထိန်းပေးပါမယ်။အဲ့တော့ကျွန်တော်တို့ဘက်ကလည်းဒီ ပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာပူးပေါင်းပါဝင်ဆောင်ရွက်ဖို့ဆွေးနွေးခဲ့ပါတယ်။ဘင်္ဂလားဒေ့နိုင်ငံသားဦးဝင်ကြီးရဲ့မြန်မာနိုင်ငံခီးစဉ်တွင်ဆွေးနွေးချက်ရလဒ်တွေဟာကောင်းမွန်ပြီးအောင်မြင်တဲ့ဆွေးနွေးချက်တွေဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကဆိုပါတယ်။ဒါပေမဲ့လေးရကြခီးစဉ်တွင်နှစ်နိုင်ငံကြားသဘောတူညီချက်တစုံတရာထပ်ပြီးလက်မှတ်ရေးထိုးတာတော့မရှိကြော
ဒါရှိတယ်ခင်ဗျာမနေ့ကဖြစ်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းပရိပခရီကြောင့်အင်ဒီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ခေါ်ယူရေးကိစ္စဟာမြန်မာနယ်ဘင်္ဂလားဒေ့ရှ်အစိုးရအကြားသဘောတူထားပေမဲ့လက်တွေ့ရတော့ဖြစ်မလာသေးပါဘူးဒီသဘောတူညီချက်အတိုင်းဒုက္ခသည်တွေခေါ်ယူရေးအကောင့်ထဲဖော်ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်င လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးတော်မူရှိပါတယ်။ပါဝင်ဆွေးနွေးမိမန့်လူသူတွေ VA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးပို့ထားစီလိုပါတယ်။ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်တွေကိုယ့်ရဲ့မိဂုံးတွေကို VA မြန်မာပိုင်းစီကိုချုပ်တင်ပေးပို့ထားလို့လည်းရပါတယ်။ VA မြန်မာပိုင်းဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမန့်ကြမယ့်သတင်းတွေကိုကြိုဆိုပါရခင်ဗျာ။
ဒီကနေ့ဒဲလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရယ်အခုတော့ကရင်ပြည်နယ်ဆိုင်ရာတည်နှွာတပုတ်ကိုတင်ဆက်ပေးပါဦးမယ်68နှစ်မြောက်ကရင်အာဇာနည်နေ့အခမ်းအနားတွေဒီနေ့အေယာဝတီတိုင်းတွင်ကျင်းပခွင့်အာဏာပိုင်တွေကပိတ်ပင်ခဲ့ရာကြောင့်ငြိမ်းချမ်းလုပ်ငန်းစဉ်ပေါ်ထိခိုက်မှာနားလည်မှုလွဲမှာစိုးရိမ်နေတဲ့အကြောင်းကရင်တိုင်းသားခေါင်းဆောင်တွေကပြောဆိုပါရယ်ကရင်အာဇာနည်နေ့ဟာကရင်တမျိုးသားလုံးသတ်မှတ်ထားရဖြစ်တဲ့အတွက်အပြည့်အလန့်အတိမတ်ပြုဖို့လိုအပ်တယ်လို့လည်းထောက်ပြပြောဆိုပါရယ်အပြည့်အစုံကို VOA သတင်းတောက်ကိုမိုးစောကတင်ပြထားပါရယ
်ဟုတ်ကဲ့ကရင်မျိုးသားအစည်းအရုံး KNU ခေါင်းဆောင်စောပတ်ဦးကြီးကြာဆုံးတဲ့ဩဂုတ်လ12ရက်နေ့ကိုကရင်အာဇာနည်နေ့ဖြစ်သတ်မှတ်ပြီး KNU ရဲ့တပ်စခန်းတွေအပြင်ကရင်ပြည်နယ်ရန်ကုန်တိုင်းဒေသကြီးနဲ့အေရဝတီတိုင်းဒေသကြီးမှာနေထိုင်ကြတဲ့ကရင်မျိုးသားတွေဟာအရင်နှစ်တွေကအာဇာနည်နေ့အဖြစ်ကျင်းပခဲ့ကြပါတယ်။ဒီနှစ်မှာတော့တချို့နေရာတွေမှာပိတ်ပင်ဟန်တားတာတွေရင်ဆိုင်ခဲ့ရတာပါ။အေရဝတီတိုင်းဒေသကြီးဟင်္ဒရာမြို့မှာခွင့်ပြုချက်မရပဲပြည်ရင်အာဇာနည်နေ့ကျင်းပတယ်ဆိုပြီးကရင်မျိုးသားစည်းရုံး KNU ကတာဝန်ရှိသူတဦးနဲ့အခမ်းအနားစီစဉ်ကျင်းပသူတွေကိုအရေးယူနိုင်တယ်လို့အာဏာပိုင်တွေကဒီကနေ့မနေ့ခေါ်ယူသတိပေးခဲ့ပါတယ်။ဟင်္ဒရာမြို့အမှတ်နှစ်ရဲစခန်းကတာဝန်ရှိသူတဦးကအခုလိုပြောပါတယ
်တို့တော့မနေ့ကတော့ခေါ်ပြီးတော့ဒီလိုပေါ့ဒီအရေးယူမှုကိစ္စတော့အတိပေးထားတာရှိတယ်ညွန့်တဲ့အုပ်ချုပ်မှုနဲ့လူညွန့်တဲ့အုပ်ချုပ်မှုနဲ့ဒီညွန့်တဲ့ဥပဒေအရရှင်ဆိုတွေ့ဆုံပြီးတော့အဲ့လိုပါတော့အတိပေးလိုက်တာအရေးယူတာမျိုးကတော့သဘောမတူသေးဘူးဗျာဟောရဲကြီးဥပဒေပေါ်မှာ20တင်လာတယ်အဲ့ဒါနဲ့အရေးယူ
ရန်ကုန်တိုင်းဒေသကြီးအင်းစိန်မြို့နယ်မှာလည်းအခမ်းအနားကျင်းပမဲ့အခြေအနေပေါ်သတိပေးတာတွေရှိခဲ့တယ်လို့မြောင်းများနဲ့ပန်းတနော်မြို့နယ်ဘက်တွေမှာတော့ပွဲမကျင်းပဖို့ပိတ်ပင်တာတွေရှိခဲ့ကြောင်းပွဲစီစဉ်သူတွေကပြောပါတယ်။ကရင်မျိုးသားစည်းရုံး TNU ရဲ့ဒုဥက္ကဋ္ဌဘရူဆိုးွယ်သူဝင်းကကရင်အာဇာနည်နေ့ဟာကရင်တမျိုးသားလုံးကသတ်မှတ်ကျင်းပတာကြောင့်အပြန်အလှန်အတိမတ်ပြုမှုရှိတဲ့ကြောင်းပြောပါတယ်။
ဒါကနားလည်မှုလွဲတဲ့သဘောဖြစ်လည်းဖြစ်မယ်။နှုတ်မလည်းဆိုရင်လည်းသဘောဖြစ်လည်းဖြစ်မယ်။ဒီကင်းရစာနေနေဆိုတာကကျင်းလူကနေပြီးတော့သတ်မှတ်တဲ့နေ့ရက်တခုတော့မဟုတ်ဘူးပေါ့နော်။ပြည်တမျိုးသားလုံးကနေပြီးအစီမပြုတ်တဲ့နေ့ရက်တည်းဖြစ်တဲ့အတွက်ကြောင့်အပြန်လာစီမပြုတ်ဖို့တော့လိုအပ်ပါရဲ့။ကင်းအစာနေနေစာဘိုးလိုခဲ့တဲ့အချိန်ကတဲ့ကိုကပြည်တွင်းမှာလုတ်ခွင့်မပြရဘူးလို့ပြောမှာပေါ့နော်။ဒါကသ
တို့တို့တဲ့နဲ့ဆောင်ရွက်မှုနှစ်ပေါင်းများစွာရှိလာခဲ့ပါပြီအခုမှကျွန်တော်တို့ဖွင့်နေတာလည်းအနေထားပေါ်မှာလုပ်ငန်းတွေနဲ့ဆောင်ရွက်ခဲ့တဲ့အထက်အများဆုံးရှိပြီပေါ့နော်တင်းအာဇာနည်နဲ့အခမ်းအနားကျင်းပတာကိုတရားစွဲတာတွေရှိလာရင်ဘယ်လိုလားအတဲ့အခြေအနေကိုဥတီမှာစိုးရိမ်ကြောင်းလဲဘယ်လိုစောကွယ်ထူဝင်ကဆက်ပြောပါတယ်
ကျွန်တော်တို့အာဇာနည်နဲ့ဆိုတာကခင်ဗျားတို့တာလုံးကအတိမပြုပြီးတော့ကွန်ပျူတာနဲ့ရတဲ့အဖြစ်တယ်ဒါကိုတော်ပြီးပြင်သားရှိနိုင်လို့ရှိရင်တုံ့ပြန်မှုကမကောင်းတဲ့ဘက်ကိုရောက်သွားမှာလဲကျွန်တော်တို့စိုးရိမ်တယ်စွဲတော့အလင်းကရောက်တကယ်တရားခွင့်ရုံးလာမှာကိဒူအီလာလို့ရှိရင်အဲ့ဒါမှရှင်းတာပိုခက်သွားမယ်လားကျွန်တော်စိုးရိမ်တယ်ဒီမျိုးသားတွေကတော့လက်ရှိဆောင်ရွက်နေတဲ့ငင်းကြဲလုပ်
ကျွန်တော်တို့ဘက်ကဆောင်ရွက်ထားတဲ့ဟာဟိုရှင်းပြအခမ်းအနားတွေထည့်သွင်းတာနဲ့ပတ်သက်ပြီးပြီးခဲ့တဲ့အပတ်ကကရင်ပြည်နယ်အစိုးရလုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးကကန့်ကွက်တာတွေရှိခဲ့တယ်လို့စစ်ရေးအရတင်းမာတာတချို့ရှိခဲ့ပေမဲ့တနင်္ဂနွေနေ့ကတော့အခမ်းအနားကိုအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့ပါတယ်
ကိုမိုးစောတရင်ပေးပို့ထားတာပါရှင်အခုဆက်ပြီးထုတ်လွှင့်ပေးမယ့်တရင်လှမှာတော့88မျိုးဆက်ငင်းချင်းပွင့်လင်းလူဖွဲ့စီကအမျိုးသမီးကောင်းဆောင်တူဦးဖြစ်သူမမီမီခေါ်မှတင်တင်အေးဟာအခုညနေပိုင်းမှာရုတ်တရက်ကွယ်လွန်သွားတယ်လို့သိရပါတယ်88ငင်းပွင့်အဖွဲ့ရဲ့
အေယာဝတီတိုင်းကျောင်းကုန်းပြုနယ်မှာတိမ္မမှုဖြစ်ပွားပြီးမမီမီကတော့ကွယ်လွန်သွားခဲ့တဲ့အကြောင်း88မျိုးဆက်ကျောင်းသားခေါဆောင်တွေကအတည်ပြုပြောဆိုပါတယ်။အေယာဝတီတိုင်းလျှက်စစ်စွမ်းရင်စက်မှုလက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးဝင်းသိန်းကလည်း VOA ကိုအခုလိုပြောဆိုပါတယ်။ကျောင်းသိန်းကနေပြီးတော့ဒါဟိုပတိရှိဟိုရှိဖို့လုပ်နေတော့မှာပဲ။နောက်မှတစ်ခုချင်းမှာဆိုတော့ကျောင်းကုန်းမှာကျောင်းကသိဟိုကျောင်းရက်နေပြီးတော့
မမီမီကျောင်းကမှာတတိယကျောင်းဖြစ်ကြလို့ပြောနေတယ်ပဲသူတို့ဆုံးသွားတာမမီမီက1989ခုနှစ်နောက်ပိုင်းနိုင်ငံရေးလှုပ်ရှားမှုတွေမှာတက်တက်ကြွကြွပါဝင်ခဲ့သူတစ်ဖြစ်ပြီး1989ခုနှစ်တွင်ထောင်တန်နှစ်ရှိသုံးကြိမ်အချခံခဲ့ရသူဖြစ်ပါတယ်2009ခုနှစ်ဩဂုတ်လတွင်လောင်စာစီဈေးနဲ့ဂုံဈေးလုံးကျဆင်းရေးတွင် ရန်ကုန်မှာလမ်းလျှောက်ဆန္ဒပြခဲ့တဲ့အတွက်ဖမ်းခံခဲ့ရပြီး2089ခုနှစ်အတွင်းမှာတရားမဝင်ဖွဲ့အစည်းဖွဲ့စည်းမှု နိုင်ငံတော်တည်ငြိမ်ရေးကိုပြပြားစေမှုအီလက်ထရောနစ်ပုံမှန်ပါဝင်ပုံမှန်အနည်းဆုံး5ခုနဲ့1965ခန့်ချမှတ်ခံခဲ့ရသူလည်းဖြစ်ပါတယ်2089ခုနှစ်ဇန်နဝါရီလမှာအကျဉ်းထောင်ကလွတ်မြောက်ခဲ့ပါတယ်အသက်58ခုနှစ်ရှိပြီဖြစ်ပြီးကွယ်လွန်ချိန်မှာသားတယောက်သမီးတယောက်နဲ့မိသားတယောက်ကြံခဲ့ပါတယ်ခင်ဗျာ
ကိုတိန်ထိုင်ဦးတင်ပေးဖို့ထားတာပါကားပေါ်မှာလိုက်ပါသွားခဲ့တဲ့မန္တလေးတိုင်းအပါအဝင်တခြားသူတွေကတော့ထိခိုက်ဒဏ်ရာရမှုတချို့ကြောင့်ဆေးရုံမှာဆေးကုသမှုခံနေရဆဲပဲလို့လည်းစုံစမ်းသိရှိရပါတယ်ရှင်တော်တာရှင်တို့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညနေပိုင်းအစီအစဉ်တွေပဲဖြစ်ပါတယ်အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ် American Pianzu Virginia ပြည်နယ်မှာအမျိုးသားရေးဝါဒီတွေရဲ့ဆန္ဒပြမှုတစ်နှစ်မြောက်ခဲ့တဲ့မနေ့ကတော့ Washington မြို့တော်သမရအင်ဖြူရှိပန်းချန်ထဲမှာ Unite the Right ကောင်စင်နဲ့လှုပ်ရှားသူတွေစုယုံခဲ့ကြပြန်ပါတယ်။ဒါပေမဲ့လည်းအရင်နှစ်ကလိုမဟုတ်ဘဲလူနည်းနည်းပဲစုနိုင်ခဲ့ပြီးသူတို့ကိုတံပြန်ဆန္ဒပြရဲ့အင်အားစုတွေနဲ့ကြုံတွေ့ခဲ့ရပါတယ် Washington DC ကနေအာရက်ရှ်အာစပါရဂါဒရင်ပေးပို့ထားတာကိုကိုတားညွန့်ဦးကပြောပြမှာပါ
ဒီလူသစ်ဆယ်ကျော်လောက်ပဲရှိတဲ့လူဖြူအမျိုးသားရေးအုပ်စုတွေဝါရှင်တန်ဒီစီမှာမနေ့ကဆွေးနွေးကြတော့တံပြန်ဆန္ဒပြသူတွေကနာဇီတွေပြန်ထွက်သွားဆိုပြီးတော့အော်ဟစ်ခဲ့ကြတာပါယူနိုက်ဒ်ဒ်ဒ်ရိုက်လှုပ်ရှားမှုကိုဥဆောင်စုစည်သူဂျေဆင်ကက်စလာကတော့အမေရိကန်ပြည်သူ့မှာလူဖြူတွေအခွင့်အရေးအတွက်ဥဆောင်လှုပ်ရှားရတာလို့ဆိုပါတယ်ဒီနေ့ကတော့ပိုလီတီကယ်ပါရမန့်ဝါယူလူမျ
ဒါကြောင့်လာကိုပြောင်းလဲရပါမယ်။စနပြဝဲအတွက်လူလေးရာလောက်တက်ရောက်မယ်ဆိုပြီးတော့စီစဉ်သူတွေကတက်ဆရာမှာခွင့်ပြုချက်တင်ထားပြီမယ်။တကယ်တမ်းမှာတော့အဲ့လောက်လူမရှိခဲ့ပါဘူး။ပြီးခဲ့တဲ့နှစ်တုန်းကတော့ဗာဂျီးနီးယားတက္ကသိုလ်ရှိတဲ့ Charles B. Mew မှာလူပြုအများစုပါဝင်ခဲ့တဲ့အဲ့ဒီ United the Right လို့ရှာမှုပထမဆုံးအကြိမ်လုပ်ခဲ့ကြတာပါ။ဒါပေမဲ့လည်းအဲ့ဒီမှာလူပြုကြီးစိုးရေးဝ ဒါကြောင့်မလို့အခုတစ်ခေါက်လူဖြူကြီးစိုးရေးအုပ်စုဆန္ဒပြမယ်လို့တော့အရင်6 VS ပါလိုမျိုးမဖြစ်အောင်လို့ဆန္ဒပြအုပ်စုတွေကိုတာဝန်ရှိသူတွေကခွဲထားခဲ့ပါတယ်။ Jesse Bilski ဟာလူဖြူကြီးစိုးရေးဆန္ဒပြမှုကိုစန့်ကျင်တဲ့တံပြန်ဆန္ဒပြသူတူပါ
။ Everybody in theCountry looks at events like this and they say, you know, white supremacists are gathering.
တိုင်းပြည်ကလူတိုင်းကဒီအခြေအနေကိုစောင့်ကြည့်နေကြတာပါ။လူဖြူကြီးစိုးရေးဟွာတွေဝေစုယုံထွက်လာကြတော့ဒီလိုလူတွေကိုခွင့်ပြုထားလို့မရဘူး။ငါတို့ဟာဒါမျိုးမဟုတ်ဘူးဆိုတာကိုပြဖို့တခြားသူတွေလည်းထွက်လာကြဖို့အရေးကြီးတယ်ထင်ပါတယ်။သူတို့လာတဲ့လမ်းကိုသူတို့ပြန်သွားနိုင်ပါတယ်
။ဆန္ဒပြသူတွေတက်ကြွလှုပ်ရှားသူတွေအနေနဲ့သူတို့ရဲ့လူလတ်စွာပြောဆိုခွင့်တွေအတိုင်းအခုလိုဆန္ဒပြနေပေမဲ့တင်းမာမှုတွေကတော့ရှိခဲ့ပါတယ်။
Regardless of what the message that they're conveying, you don't like it. 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 You don't
like it. You don't like it. You don't like it. You don't like it. You don't like it. You don't like it. You don't like it. You don't like it. You don't like it. You don't like it. You don't like it. You don't like it. You don't like it. You don't like it. You don't like it. You don't like it. You don't like it.ပြီးခဲ့တဲ့နှစ်ဩဂတ်စ်လတုန်းကချာလော့စ်ဘေးမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုကိုတော့တမတ်ဒေါ်နယ်ထရမ့်ကဝေဖန်ပြစ်တင်ခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီအကြမ်းဖက်မှုဟာတစ်ဖက်သေးကြောင့်မဟုတ်ဘူးလို့တော့သူကပြောခဲ့ပါတယ်။အခုတနင်္လာနေ့လူဖြူကြီးစိုးရေးအုပ်စုရဲ့ဆန္ဒပြပွဲမတိုင်ခင်မှာလဲအမေရိကန်ပြည်သူတွေညီညွတ်ကြဖို့စကားတမတ်ထရမ့်ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့တိုက်တွန်းပန်ကြားခဲ့ပါတယ်ခင်ဗျာ
။ကိုသားညွန်ဦးစုစည်းတင်ပြပေးခဲ့တာပါ။အခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com ကနေရေဒီယိုဓာတ်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 ဂျူရူကနေဓာတ်ရိုက်ထုတ်လွှင့်ပေးတဲ့ VOA နေ့စဉ် TV အစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ရှင်။အခုတော့ကြာနေသေးတဲ့အချိန်အတွင်းမှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်ဆိုးဝင်းကပြောပြပေးပါအောင်ရှင်။
မလေးရှားဝန်ကြီးချုပ်မဟာသီယာမိုဟာမက်ကသူ့အစိုးရလက်ထက်မှာအကျွေးတန်မြာကလွတ်မြောက်အောင်အရင်အစိုးရလက်ထက်ကသဘောတူခဲ့တဲ့တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုနဲ့ဆောက်လုပ်မဲ့အခြေခံအဆောက်အုံစီမံကိန်းတွေကိုပြည့်ပြည့်ပြည့်ဖို့ကြိုးစားမယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်အကြီးအကျယ်မတရားနှိပ်စက်နေတယ်လို့လည်းပြစ်တင်ရှုံချလိုက်ပါတယ်။မဟာသီယာမိုဟာမက်ကအာဆီယံရဲ့တခြားနိုင်ငံပြည်တွင်းရေးကိုဝန်ရမဆက်ဖက်ဘူးဆိုတဲ့မူကိုထူးထူးကဲကဲဖြစ်ပေပြီးအာဆီယံသင်းဝင်မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်နှိပ်စက်နေတာနဲ့ပတ်သက်ပြီးရင်ကျေးတဲ့နိုင်ငံတွေကဒီလိုနည်းနဲ့ပြုမူတာတွေမဟုတ်ဘူးလို့ဝေဖန်လိုက်ပါတယ်။နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီနှိပ်စက်မှုတွေကိုတားဆီးဖို့ပြက်ကွက်တဲ့အပေါ်မှာလဲသူစိတ်ပြက်မိတဲ့အကြောင်းနဲ့တရားမျှတရေးနဲ့လူ့အခွင့်အရေးကိုလေးစားလိုက်နာဖို့တိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားနဲ့တောင်ကိုရီးယားနိုင်ငံကခေါင်းဆောင်တွေဟာမြောက်ကိုရီးယားနိုင်ငံရဲ့မြို့တော်ပျုံယမ်းမှာလာမယ့်လစက်တင်ဘာလအတွင်းတွေ့ဆုံကြဖို့ရှိတယ်လို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားအကြားစစ်မြေဆုံကပတ်မွန်ယုံရွာကလေးမှာနှစ်နိုင်ငံစစ်ရင်ကိုယ်စားလှယ်တွေဒီကနေ့တနင်္လာနေ့မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးအခုလိုကြေညာလိုက်တာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအင်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့နှစ်ဦးရှိလာမှာတွေ့ဆုံဖို့အတည်ပြုပေမယ့်ရက်အတိအကျကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။လုံးရတဲ့တရင်နှစ်ပတ်က VOA မန်ဒရင်းဌာနရုပ်သံတိုက်ရိုက်ထွေးလွှတ်မှုအစီအစဉ်တစ်ခုမှာတွေ့ဆုံမေးမြန်းနေတဲ့အချိန်အတွင်းတရုတ်အာဏာပိုင်တွေကဖမ်းဆီးခေါ်ဆောင်ခြင်းခံခဲ့ရတဲ့အငြိမ်းစားတရုတ်ပမောက္ခတအုပ်ကိုအခုအိမ်ပြန်ခွင့်ပေးလိုက်ပါပြီ။ဒါပေမဲ့လည်းသူ့ကိုလုံခြုံရေးတင်းကျပ်စွာချထားပြီးစောင့်ကြည့်နေတဲ့အကြောင်းသူနဲ့ရင်းနှီးတဲ့မိတ်ဆွေတွေက VOA ကိုဒီကနေ့ပြောပါရတယ်။အသက်84နှစ်ရှိပြီဖြစ်တဲ့ပမောက္ခဟောင်းစုံမွန်ကွန်းဟာသူဘေးမတည်ရမခအိမ်ပြန်ရောက်နေပြီဆိုတာကိုအသိပေးပြောဆိုလိုက်တာပါ။
ကျေးဇူးပါရှင်တနင်္လာညနေခင်းနိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်ဆိုးဝင်းကကြေညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပြီးအသံပန်းအင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြစီရှင်ည9:00နာရီတခါထပ်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါသောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington, this is VOA.